နိုင်ငံတော်ရေမင်္ဂပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုချီးမြှင့်ထားတဲ့ Freedom of Edinburgh ဆုကိုတန်ရုပ်သိမ်းမလားဆိုတာ Scotland Edinburgh မြို့တော်ကောင်စီမှဒီကနေ့ဒေါက်တာဘေးနေတရားဝင်ဆုံးဖြတ်တော်မှာဖြစ်ပါတယ်။ကျင်းဝတရားတတိယလူအခွင့်အရေးမှာကမ္ဘာစံပြပုဂ္ဂိုလ်ဖြစ်ခဲ့သူဒေါက်ဆန်းစုကြည်အနေနဲ့ဒီကနေ့မြောက်ပိုင်းမှာလူဝင်ကြော်ရီပေါ်မြန်မာစစ်တပ်ရဲ့အကြမ်းဖက်ဖိနှိပ်မှုကိုကန့်ကွက်ပြောဆိုဖို့ပြက်ကွက်ခဲ့တဲ့တကြောင်ဆိုပြီးအခုလိုဆုံးဖြတ်ရမှာဖြစ်တယ်လို့မြို့ကောင်စီအဖွဲ့ကဆိုပါတယ်။နိုင်ငံချင်းနိုင်ငံအပြည့်စုံပြောပြပါမယ်။
မြန်မာဒီမိုကရေစီကောင်ဆောင်ဒေါက်ဆန်းစုကြည်နေအီအတဲချုပ်ကြနေစဉ်2005ခုနှစ်ကချင်းမြင့်ခံခဲ့ရတဲ့ Freedom of Edinburgh ဆုကိုအခု NLD အစိုးရလက်ထက်နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဖြစ်လာခြင်းမှာပြန်ရုပ်သိမ်းဖို့ဖြစ်လာခဲ့တာပါဒီစုကိုပြန်ရုပ်သိမ်းလိုက်မယ်ဆိုရင်တော့ဒေါက်ဆန်းစုကြည်အတွက်လွန်ခဲ့တဲ့နှစ်ကစပြီးနိုင်ငံတကာအထင်ကရစုတွေရုပ်သိမ်းခံရတဲ့ခုနှစ်ခုမြောက်ဖြစ်လာမှာပါဒီတိုင်းနိုင်ငံ Oxford မြို့ရဲ့ဂုံတူးဆောင် Freedom of Oxford ဆိုအပါအဝင် Glasgow နဲ့ New Scotland မြို့တွေကဒေါက်ဆန်းစုကြည်ပေါ်ချင်းမြင့်ထားတဲ့လူခွင့်ရေးဆိုင်ရာဂုံတူးဆောင်စုတွေကိုအတိအကျပြန်ရုပ်သိမ်းပြီးနောက်မှာ Edinburgh မြို့ကလည်းပြန်ရုပ်သိမ်းဖို့ဆုံးဖြတ်တော်မှာဖြစ်ပါတယ်။ရခိုင်ပြည်နယ်ကိုရိုဟင်ဂျာတွေလုံလုံခြုံခြုံပြန်လာရေးခွင့်ပြုဖို့ Edinburgh မြို့တော်ကောင်စီဥက္ကဋ္ဌ Frank Rose ကနေလွန်ခဲ့တဲ့နှစ်နိုဝင်ဘာလကတည်းကနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်စီကိုစာရေးသားပေးပို့ခဲ့ပြီးနဲ့ဒေါက်ဆန်းစုကြည်ဘက်ကတစုံတရာအကြောင်းပြန်ကြားခြင်းလုံးလုံးမရှိခဲ့တဲ့နောက်မှာဒီကနေ့မှာဥက္ကဋ္ဌ Frank Rose ကစုကိုပြန်ရုပ်သိမ်းတဲ့အဆိုကိုမြို့တော်ကောင်စီအစည်းအဝေးမှာတင်သွင်းဆုံးဖြတ်မှာဖြစ်ပါတယ်။လွန်ခဲ့တဲ့13နှစ်စုချင်းမြင့်ခြင်းကိုရိုင်းတက်ရောက်ခဲ့တဲ့ Burma Campaign UK အဖွဲ့ညွှန်ကြားမှု Mark Formana ကစုကိုရုပ်သိမ်းဖို့ဖြစ်လာရတဲ့အကြောင်းရင်းနဲ့ပတ်သက်လို့ VOE ကိုအခုလိုပြောပါတယ
်။ This is a process that began months ago when there were many other awards for Aung San Suu Kyi being revoked.
ဒေါက်ဆန်းစုကြည်ကိုချီးမြှင့်ထားတဲ့တခြားစုတွေကိုပြန်လည်ရုပ်သိမ်းနေခြင်းဖြစ်တဲ့လွန်ခဲ့တဲ့လအနည်းငယ်ကဒီလိုလှုပ်ဆောင်မှုစတင်ခဲ့တာပါ။ Edinburgh ကအဲ့ဒီတုန်းကဒေါက်ဆန်းစုကြည်ထံကိုစာရုပ်ဖို့ဆုံးဖြတ်ခဲ့ပါတယ်။ဒေါက်ဆန်းစုကြည်အပေါ်ဝေဖန်ပြစ်တင်မှုတွေနဲ့ပတ်သက်လို့ဖြေရှင်းတုံ့ပြန်ဖို့သူ့ကိုအခွင့်အလမ်းပေးခဲ့တာပါ။အဲ့ဒီနောက်မှာအခုလိုစုကိုပြန်ရုပ်သိမ်းဖို့ဆုံးဖြတ်လိုက်တာပါ။ဒေါက်ဆန်းစုကြည်ထံကပြန်စာမရရှိခဲ့တဲ့အတွက်ကောင်စီကချင်းမြင့်ခဲ့တဲ့ဒီစုကိုပြန်ရုပ်သိမ်းဖို့ဆက်လက်လှုပ်ဆောင်ခဲ့တာပါ
။ Edinburgh မြို့ရဲ့ဂုံတူးဆောင်စုဟာသိအရေးပါပြီးမြန်မာဒီမိုကရေစီလှုပ်ရှားမှုနဲ့ဒေါက်ဆန်းစုကြည်လွတ်မြောက်ရေးအတွက်စစ်အစိုးရကိုဖိအားပေးဖို့နိုင်ငံတကာရဲ့ပံ့ပိုးမှုစိတ်ပိုင်းဖြစ်ခဲ့တယ်လို့ Mark Formana ကအခုလိုပြောပါတယ်
။ Edinburgh is a major city in the UK. It's internationally known and to receive the freedom of theEdinburgh
ဟာ UK မှာထင်ရှားတဲ့မြို့ကြီးဖြစ်ပါတယ်။နိုင်ငံတကာမှာလည်းထင်ပေါ်ကျော်ကြပါတယ်။ဒါကြောင့် Edinburgh မြို့တော်ရဲ့လွတ်မြောက်မှုစုကိုချီးမြှင့်ခံရတာသိက္ခာကိုဂုဏ်ယူစရာဖြစ်ပါတယ်။ဒီစုကိုချီးမြှင့်ရခြင်းအကြောင်းကမြန်မာနိုင်ငံမှာဒီမိုကရေစီနဲ့လူ့အခွင့်အရေးကိုထောက်ခံအားပေးဖို့ဖြစ်ပါတယ်။ Edinburgh မြို့တော်ကောင်စီအနေနဲ့ဒေါက်ဆန်းစုကြည်ကစစ်တပ်အပေါ်ထိန်းချုပ်နိုင်ခြင်းမရှိဘူးဆိုတာကိုလက်ခံသဘောပေါက်ပါတယ်။ဒါပေမဲ့ဒီချိန်ထဲမှာပဲသူ့မှာလူ့ကျင့်ဝတ်တိုက်ခပိုင်းအရလွှမ်းမိုးနိုင်စွမ်းရှိပါတယ်။ထုတ်ဖော်ပြောကြားနိုင်ပါတယ်။မြန်မာနိုင်ငံလူ့အဖွဲ့အစည်းပေါ်ပြောနိုင်ဆိုနိုင်စွမ်းရှိတယ်ဆိုတာကိုလည်းအတင်ဘရာမြို့တော်ကောင်စီကခံယူထားတာဖြစ်ပါတယ်။ဒါကြောင့်ရိုဟင်ဂျာတွေအပေါ်မြန်မာစစ်တပ်ရဲ့ကျူးလွန်ချုပ်ဖောက်မှုတွေအကြောင်းကိုသူကမေးခွန်းထုတ်မယ်မှားတယ်လို့ဝေဖန်ပြောဆိုနိုင်ပါတယ်။ဒါပေမဲ့သူ့အစိုးရကလူ့အခွင့်အရေးချုပ်ဖောက်မှုတွေမရှိဘူးလို့ညွှန်းဆိုခဲ့တယ်။ရိုဟင်ဂျာတွေဟာမြန်မာပြည်ကမဟုတ်ဘူးလို့ပြောခဲ့တဲ့အတွက်သူကိုယ်တိုင်ကဒီပြဿနာရဲ့တစ်စိတ်တစ်ပိုင်းဖြစ်နေပါတယ
်။ဒါကြောင့်အခုလိုဂုံပြူစုတွေပြန်ရုပ်သိမ်းခံရတဲ့အပေါ်ဒေါက်ဆန်းစုကြည်ရဲ့သဘောထားနဲ့တုံ့ပြန်မှုကိုလည်းနိုင်ငံတကာကစောင့်ကြည့်နေကြောင်း Mark Formana ကပြောပါတယ
်။ You know, we don't know what Aung San Suu Kyi thinks about these awards being taken away.
အခုလိုချီးမြှင့်ထားတဲ့စုတွေပြန်ရုပ်သိမ်းခံရတာနဲ့ပတ်သက်လို့ဒေါက်ဆန်းစုကြည်ဘယ်လိုသဘောထားလဲဆိုတာကိုကျွန်တော်တို့မသိပါဘူး။သူ့အနေနဲ့ဘယ်လိုမှမခံစားရဘူးဆိုရင်တော့အားအသင့်စရာပါပဲ။အကြောင်းကတော့ဒီစုတွေဟာတိတ်ကိုဂုံယူစရာကောင်းတဲ့စုတွေဖြစ်လို့ပါ။ဒါကြောင့်စုတွေကိုပြန်ရုပ်သိမ်းခံရတဲ့အပေါ်ဒေါက်ဆန်းစုကြည်ဘယ်လိုသဘောထားလဲဆိုတာကိုကျွန်တော်တို့မသိပေမဲ့သူ့ policy ချမှတ်မှုတွေအပေါ်မှာတော့ဘယ်လိုမှတည့်ရောက်မှုမရှိတာကိုသိရပါတယ်။နိုင်ငံတကာဆွေးနွေးမှုတွေနဲ့ဖိအားပေးမှုတွေအပေါ်သူ့ရဲ့တုံ့ပြန်မှုတွေကိုကျွန်တော်တို့စောင့်ကြည့်ရမှာဖြစ်ပါတယ်
။ဒေါက်ဆန်းစုကြည်အပေါ် Freedom of Edinburgh စုချင်းမြင့်ထားတာကိုပြန်ရုပ်သိမ်းခဲ့မယ်ဆိုရင်မြို့တော်ရဲ့နှစ်ပေါင်း100အတွင်းဒုတိယအကြိမ်မြောက်ဖြစ်လာနိုင်မယ်လို့လည်းမျိုးတော်ကောင်စီကပြောပါတယ်။ဒေါက်ဆန်းစုကြည်ကိုယ်တိုင်လည်းရိုဟင်ဂျာလို့ခေါ်ဝေါ်သုံးဆွဲကိုငင်းဆန်ထားတယ်လို့ပြီးခဲ့တဲ့ရက်ပိုင်းအတွင်းစင်ကာပူနိုင်ငံမှာပြောကြားခဲ့တဲ့သူ့ရဲ့မိန်းကုံးမှလည်းရခိုင်ပြည်နယ်မြောက်ပိုင်းကနေရက်စွန့်ခွာထွက်ပြေးသူများလို့ပဲတုံ့နှုံသွားပါတယ်ရှင်။